မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါများရှင
်အခုဆိုရင်ဒီယူကရိန်းစစ်ပွဲက3နှစ်ထဲကိုဝင်လာပါပြီအခြေအနေကဘယ်လိုရှိပါလဲဘယ်ဘက်ကနိုင်နေပါလဲ
မွန်းလင်းလင်းပြောရင်တော့ယူကရိန်းဘက်ကနည်းနည်းအရေးနိုင်နေတယ်လို့ပြောမှာဖြစ်ပါတယ်အခု3နှစ်ထဲဝင်လာပြီ2နှစ်ထဲရောက်တော့ယူကရိန်းကဘာစဉ်းစားလာလဲဆိုတော့ counter offensive တံပြန်ထိုးစစ်ဆင်မဲ့ဆိုတော့ကျွကျွလာတဲ့ရရှာတက်တွေကိုတံပြန်ထိုးစစ်ဆိုတော့သူတို့ပြတ်တန်ဆုံးကျူစားခဲ့ပါတယ်ဒါပေမဲ့မအောင်မြင်ပါဘူးပထမဆုံးရုရှားတွေကသူတို့ရဲ့ယူကရိန်းမျိုးဖြစ်တဲ့ဘာကူကိုပြန်သိမ်းသွားတယ်နောက်မကြသေးခင်လာပိုင်းအတွင်းမှာပဲအက်တီဗ်ကာကိုသိမ်းတယ်ဆိုတော့ဒီဟာတကယ့်ကို landmark victory for russia ရုရှားတွေအတွက်မှတ်လောက်သားလောက်အောက်ပွဲဖြစ်ပါတယ်ဒါယူကရိန်းသမ္မတတွေကလည်းဝန်ခံကြတယ်နောက်တစ်ခါစီးရင်အပြင်ရှိမယ်ဆိုရင်လည်းရုရှားကယူကရိန်းထက်အများကြီးအင်အားသာပါတယ်ရုရှားအမေရိကန်ပြည်ကဘာမှစီးရင်အကြီးဆုံးနိုင်ငံဖြစ်တယ်ဆိုတော့ယူကရိန်းကသူများအခုနေတဲ့နေရာဖြစ်ပါတယ်။စစ်ရင်အားဖြင့်စစ်သားအရေးအတွက်ကအစ military service ဒီဘုံနဲ့ကြီးမယ်ရှင်။ယူကရိန်းမှာ3သိန်းကျော်လောက်ရှိနေရရှာမှာ7သိန်းကျော်လောက်ရှိရတဲ့အခါ PC လက်နက်ကရိယာအလုံးရရှာဖက်ဖက်သားပါတယ်ဆိုတော့အခုခါမှာလည်းပဲရရှာဘက်ကအင်အားကောက်နေတယ်ပြန်သိမ်းနိုင်တယ်။ယူကရိန်းရဲ့ဒဏ်ရာထိုးစစ်မအောင်မြင်တဲ့အခြေအနေဖြစ်တယ်လို့ပဲပြောမှာဖြစ်ပါတယ်။
တဲ့တင်းတွေထဲမှာတော့ဒီယူကရိန်းကရုရှားရဲ့ drone တွေလေယာဉ်တွေကိုပြန်ပြီးတော့ပစ်ချနေရပါပဲ
ဟုတ်ပါတယ်ဒါပေမဲ့ drone တွေလေယာဉ်တွေဆိုတော့ကျွန်တော်နားလည်တော့ပြောရင်စီးရေးကြွန့်ကျင်တော့မဟုတ်ပါဘူးလေဒါဆိုတာကတော့အောက်ကထီလင်းတက်တွေအမြောက်တက်တွေဆက်လက်သွားဖို့အတွက်လန်းရှင်းပေးတဲ့သဘောပေါ့လေဆိုတော့ artillery ခေါ်တဲ့အမြောက်တက်ကတိတ်ပြီးတော့အင်အားကောက်နေရရှာဘက်ကအဲ့ဒါကြောင့်လဲသူတို့နေမြေတက်တက်သိမ်းထားတာပေါ့အဲ့ဒါပေါ်ကျော်လာတဲ့လေယာဉ်တို့ drone တို့ကိုတော့ယူကရိန်းကပြန်ပြစ်နိုင်တာတော့ရှိတယ်ဆိုပေမဲ့လည်းပဲဒီ artillery ကိုသူတို့တွန်းလှန်နိုင်ခြင်းရုရှားရဲ့ artillery ကြီးတက်တက်လာတဲ့ဟာတွေအမြောက်တက်တက်လာတဲ့ဟာဆိုတွန်းလှန်နိုင်ခြင်းမရှိလို့အခုလိုအရင်းအမြစ်များဖြစ်တယ်လို့ပြောမှာပ
ါ American ဘက်ကစီအကူအညီတွေကအခုရက်ဆိုင်သွားတယ်ပေါ့နော်အဲ့တော့ American ကသူကတိတွေပေးထားပြီးတော့ဘာကြောင့်တွန်းဆုတ်နေရပါလဲပါတီနိုင်ငံရေးကြောင့်လား
ပါပါတယ်ပါတီနိုင်ငံရေးအကြောင်းဆိုပါတီနိုင်ငံရေးကိုအဓိကပြောမှာပေါ့လေ Democrat သမ္မတ Joe Biden ကတော့အခုနီးပေးဖို့ဆိုတာအဓိကCongress မှာသူတို့ဥပဒေပြုဖို့တင်သွင်းတယ်။အဲ့ဒီဥပဒေကိုအခုခါမှာနောက်ဆုံးအသုတ်ပေါ်လေဘီလီယံ50ကျော်ပေးမဲ့ကိစ္စကို Republican ဆရာကံွက်ထားတဲ့အတွက်ကြောင့်စီမံတော်နိုင်ဖြစ်နေပါတယ်။ Ukraine ကိုသူတို့နိုင်ငံရေးအချင်းထောက်ခံတယ်။သို့တော်လည်းပဲသမ္မတ Biden ရဲ့တခြားဥပဒေတွေဖြစ်တယ်။သမ္မတ Biden ကလည်းနေဆက်ကိုလူဝင်မှုကြီးကြပ်ရေးမှာသိပ်ပြီးတော့တင်းတင်းကြပ်ကြပ်မဟုတ်ဘူးပေါ့လေ Republican ဖြစ်ချင်းတယ်လို့မလုပ်ဘူးသူကမက္ကဆီကိုနေဆက်မှာလူဝင်မှုကြီးကြရေးလို့စသဖြင့်ပေါ်လေအဆိုင်လမ်ကိစ္စတော့မှသူက Republican တွေမကျေနပ်ဘူးဆိုတော့ဒါကိုမကျေနပ်တဲ့တရားဟိုဥပဒေကိုလည်းပဲ Ukraine ကိုပေးမဲ့ဥပဒေကိုလည်းကန့်ကွက်တယ်ဆိုပြီးတော့တွဲပြီးတော့ကန့်ကွက်တာပါအဲ့ဒါက Senate အထက်လွှတ်တော်ရဲ့လူမျိုးစု Republican ကောင်းဆောင် Mitch McConnell ကပြီးခဲ့တဲ့နှစ်ရက်လောက်ကမီဒီယာတစ်ခုအင်တာဗျူးပေးတဲ့မှာကျွန်တော်ဖားတာဖြစ်ပါတယ်ဒါကနိုင်ငံရေးကိစ္စဒါပေမဲ့အဲ့ဒီလောက်သဘောထားမပြော့ပြောင်းမနေပိုးတင်းမာတဲ့ Republican စီရှိတယ်အဲ့ Republican တွေကတော့ပေးကူမပေးသင့်ဘူးဒီကိစ္စမှာငါတို့မပါသင့်ဘူးလို့ပြောတဲ့သဘောထားရှိတယ်။အဲ့ဒီ Republicans တွေထဲမှာများသောအားဖြင့်ကတော့ Donald Trump ကိုထောက်ခံတဲ့ Messenger နယ်က Republican တွေနောက်ပြီးတော့သူ့ရဲ့ Messenger နယ်ကပြည်သူတွေကို Messenger ကောက်ကြည့်တာဗာဖြစ်ဆန္ဒသဘောထားကောက်ကြည့်တဲ့အခါမှာ63ရာခိုင်နှုန်းကမပေးသင့်ဘူးဒီဟာပေးတာမှားတယ်ဆိုတော့ကန့်ကွက်ကြတာရှိပါတယ်။ဒါကပါတီနိုင်ငံရေးနဲ့ပတ်သက်ပြီးတော့အဖူးတစ်ဖြစ်နေတာဒါပြင်အမေရိကန်သမိုင်းကြောင်းကိုကြည့်ရင်အမေရိကန်ရဲ့နိုင်ငံကြေးဝါရဟာစီယာအထူးကြံနေခြင်းနဲ့ဝါရ isolationist isolationism လို့ခေါ်ရမှာဖြစ်ပါတယ်။ဟိုပထမကွာစပြီးတော့ငါဆိုရင်အမေရိကန်ကဝင်တိုက်ပေးခဲ့တဲ့အများကြီးအရင် Woodrow Wilson ဟာသိအနာကြီးလာပြီးတော့သူကိုယ်တိုင်နိုင်ငံကိုစစ်ပွဲမဖြစ်အောင်ဆိုပြီးအမေရိကန်သမ္မတက League of Nations ကိုခေါ်တဲ့နိုင်ငံမဟုတ်သူအသင်းကြီးကိုသူကတီထောင်ပေးခဲ့တယ်။နိုင်ငံတွေကသိသဘောတူပြီးလက်ဖက်ရေးထိုးကြတယ်။ဒါပေမဲ့Woodrow Wilson ရဲ့နိုင်ငံဖြစ်တဲ့ American ကအဖွဲ့အင်ဖြစ်မလာဘူး Congress ကကန့်ကွက်တယ်ဟာငါတို့ကသူများနိုင်ငံရေးဝင်မချုပ်ဘူးသိကြနေမယ်ဆိုတဲ့သဘောတမ်းမျိုးရှိခဲ့ဆိုသူတို့သမိုင်းကြောင်းမှာကွန်ထားရလို့ isolationist ideally မသိမသာကျန်နေသေးရလို့ပြောမှာဖြစ်ပါတယ်တကယ်တော့အဲဒီ League of Nations ဆိုဟာကုလသမဂ္ဂရဲ့ဆေးပြေးပေါ့ကုလသမဂ္ဂဒုတိယကမ္ဘာစစ်မြောက်ပေါ်ပေါက်လာတယ်အဲဒီ League of Nations ကပထမကမ္ဘာစစ်မြောက်ပေါ်ပေါက်ခဲ့တာဖြစ်တယ်ဆိုတော့အဲဒီလိုသမိုင်းကြောင်းရဲ့ဒါဇင်လာလည်းပဲနည်းနည်းစိတ်ထဲမှာရှိနေသေးလို့ထင်ပါတယ်ဒါကြောင့် American ရဲ့အကူအညီကနောက်နေ့နေတယ်လို့ပြောမှာဖြစ်ပါတယ
်။ဥရောပရောဘယ်လိုအကူအညီတွေဆက်ပေးနေပါလဲ။ဒီဥရောပအကူအညီတွေကယူကရိန်းအတွက်ဘယ်လောက်အရေးပါပါလဲ
။အရေးပါပါတယ်။အမေရိကန်ပြီးရင်ဥရောပပေါ့။ဥရောပကအမေရိကန်ဟောက်တော့မပေးနိုင်ဘူးပေါ့။ဆိုတော့အခုဥရောပရဲ့အကူအညီလည်းပဲနောက်နေနေတယ်။ ဆိုတော့သောသောကအဲ့ဒီအာဖဂန်ကကြာသွားပြီးနောက်မှာယူကရိန်းသမ္မတကပြောတယ်ဗိုလိုဒီမာဇလင်စကီကသူရဲ့အကူအညီနှောက်နေလို့ငါတို့ဘက်ကထိခိုက်ခဲ့ရတာဖြစ်တယ်ဆိုတော့ပြောတယ်။နောက်သူပြောတဲ့စကားပြောရင်သူ့ကိုပြီးခဲ့တဲ့ညီလာခံမှာယူရိုပီယန်တွေကမေးတယ်။ဒီစီပွဲပြီးဖို့အချိန်နေအလားလားဆိုတော့အဲ့ဒီကိစ္စကိုကျွန်တော်မမြင်နဲ့တဲ့ခင်ဗျားတို့ခင်ဗျားမေးပါတယ်ခင်ဗျားတို့ကိုခင်ဗျားပြန်မေးခင်ဗျားတို့ကဘလောက်အကူအညီပေးနိုင်တယ်ဘလောက်မြန်မြန်ဆန်ဆန်ပေးနိုင်တယ်ဆိုတဲ့အပေါ်မှာမူတည်ရဲ့ခင်ဗျားတို့ကယူကရိန်းကိုကူညီနေရတာဟာ charity မဟုတ်ဘူးသနာဂရုဏာဆက်လို့အလှပေးလို့မမှတ်နဲ့ခင်ဗျားတို့နိုင်ငံခင်ဗျားတို့ရဲ့လွတ်လပ်ခွင့်ကိုကျုပ်ကစီရင်အကာကွယ်တိုက်နေရတာဟုတ်တယ်လေယူကရိန်းပြည်ရင်သူကရုရှားဆက်ပြီးတော့ဥရောပအန္တရာယ်ဖြစ်လာနိုင်တယ်ဆိုပြီးတော့အဲ့ဒီကိုပြောသွားတာဖြစ်တယ်ဆိုတော့အဲ့ဒီကိစ္စမှာဟုဥရောပကလည်းပဲဆက်ပြီးမပေးနိုင်ဖြစ်နေတယ်အမေရိကန်ပြည်ရဲ့တဝက်လောက်တောင်မှမရှိသေးပါပဲဒါပေမဲ့လည်းသူတို့ကတောင်းနှင်းနေသူတို့နှောင့်နှေးတဲ့အကြောင်းရင်းကတော့သူတို့စီမှာခွဲတန်းချထားတယ်ဥရောပသမဂ္ဂနိုင်ငံတွေမှာစီးပွားရေးကိစ္စပါညာပူးပေါင်းဆောင်ရွက်ကြတဲ့ဥပဒေကိစ္စမှာ CA ဟာသူ National Affairs ဖြစ်တယ်စီးကိစ္စနဲ့ပတ်သက်ပြီးတော့စီးရမှာသဘောတူညီမှုမရှိဘူးနေတို့မှာရှိရဲဥရောပသမဂ္ဂအနေနဲ့မရှိဘူးဆိုတော့ဥရောပသမဂ္ဂတွေမှာသူတို့နိုင်ငံရဲ့တိုင်းပြည်ဗန္ဒာရေးအချိုးအစားလိုက်ပေးရတယ်ဆိုဂျာမနီကဗန္ဒာရေးအတောင်တင်းဆုံးဆိုသူအများဆုံးပေးရတယ်အဲ့ဒီကိစ္စမှာလည်းပဲနည်းနည်းမကြည့်မလဲဖြစ်တယ်သူနဲ့ငါများဆိုတဲ့ကိစ္စရှိရလို့သိရပါတယ်နောက်တစ်ခုကလည်းအမေရိကန်နှောင့်နှင်းနေတဲ့ကိစ္စအမေရိကန်မှာနောက်ပိုင်းမှာဘယ်လိုဖြစ်လာမလဲဘာညာဆိုတာသူတို့စောင့်ကြည့်နေတဲ့သဘောလည်းဖြစ်မယ်အဲ့ဒီဟာလည်းပါတယ်လို့ထင်ပါတယ်
ဒီမှာဒီအမေရိကန်ရဲ့ယူကရိန်းပေါ်သဘောထားဥရောပနိုင်ငံတွေနဲ့ဘာကွာလို့ပါလဲ
အာဥရောပကဘူရေးကြီးတယ်အစကတည်းကဥရောပဟာကမ္ဘာစစ်တွေဖြစ်ရင်ဥရောပမှာပဲဖြစ်မလဲအခုရုရှားနဲ့စစ်ဖြစ်လာရင်လည်းဥရောပပဲဖြစ်မှာအမေရိကန်ကတပုတ်တရားကြီးချထားတာရောက်လာမှာမဟုတ်ဘူးဆိုတော့အဓိကအဲ့ဒါကြောင့်ဥရောပမှာစစ်ဖြစ်တိုင်းအမေရိကန်အစတက်တက်ကြွကြွမပါခဲ့ဘူးဒုတိယကမ္ဘာစစ်တွေသူတို့ပေါ်ဟာဗတ်ပြန်လာပြစ်လာတဲ့ခါမှာခဲ့သူတို့ဝင်နေဆွေးလုပ်လိုက်တာဖြစ်တယ်ဆိုတော့များသောအားဖြင့်ဥရောပကပိုခံရတယ်။ဥရောပနဲ့အမေရိကန်ကွာတာကဒနာအင်အားချင်းကွာတယ်။နောက်ပြီးတော့အဲစီးရဲ့ဒံကိုပထမဦးဆုံးထိတွေ့ရမယ့်အနေထားမှာအမေရိကန်နဲ့ရှောင်နေလို့ရတဲ့သဘောရှိတယ်။ဥရောပခံရမယ်။သို့သောအမေရိကန်ဟာလည်းပဲဥရောပဟာအမေရိကန်တဲ့သိအရေးကြီးတယ်။ဘာကြောင့်လဲဆိုတော့အမေရိကန်ရဲ့ prosperity ချမ်းသာကြွယ်ဝမှုကဥရောပရဲ့ချမ်းသာကြွယ်ဝမှုနဲ့ဆက်နွယ်နေတယ်။ဥရောပချွတ်ချုံကြတဲ့အမေရိကန်ချွတ်ချုံကြတော့မှာပဲ။ဒါကြောင့်ဒုတိယကမ္ဘာစစ်ပြီးတဲ့အခါမှာဥရောပကစစ်ဖြစ်ပြီးတော့နယ်လမ်းမထူနိုင်ဖြစ်နေတဲ့အခါမာရှယ်ပလန်တို့ဘာလို့စီမံကိန်းတွေဘာတွေလုပ်ပြီးတော့အမေရိကန်ကဥရောပနယ်လမ်းထူထောင်ရေးကိုလုပ်ပြီးခဲ့ရတာဖြစ်တယ်ဆိုတော့အဲ့ဒီကူတော့ဆက်ဆက်နေပါတယ်။သို့တော်လည်းပဲစစ်တမ်းကိုတိုက်ရိုက်ခံရတဲ့အခါတော့ဥရောပကပူပြီးတော့ခံရတယ်။ဒါကြောင့်ဥရောပကပူပြီးတော့စိုးရင်သင့်တယ်လို့ယူဆကြပါတယ်အင်္ဂါ။အ
ဲ့ယူကရိန်းစစ်ပွဲအဆုံးသတ်ဖို့ကAmerican နဲ့အနောက်နိုင်ငံတွေပေါ်မှာလုံးဝမူတည်နေရဆိုတဲ့သဘောပါလား
ပြောနိုင်ပါတယ်ယူကရိန်းကရုရှားကိုဘယ်လိုမှစီးရင်အဖြစ်မမိနိုင်ပါဘူးအဲ့ဒါကြောင့်လည်းပဲအဓိကလို့ဖြစ်တာနောက်ပြီးရုရှားကလည်းပဲယူကရိန်းကိုဝင်တိုက်ရတဲ့အကြောင်းရင်းပေါ့လေ2014ခရိုင်းမီးယားပိုင်းကစဖြစ်ခဲ့သူတို့ကယူကရိန်းကအနောက်နဲ့စိတ်နှိစက်သွားမယ်တကယ်တော့ဆိုဗီယက်ပြည်ထောင်စုကခွဲထွက်သွားတဲ့ပြည်တော်ပြည်နယ်တွေသမ္မတနိုင်ငံတွေစီကြဖြစ်လာတဲ့ဟာတွေအဲ့ဒီနိုင်ငံတော်တော်များများဟာရုရှားနဲ့ဆက်ဆံရေးမပြတ်ဘူးချစ်ချစ်ခင်နေတယ်ယူကရိန်းကတော့ယူကရိန်းကတချို့ဟာနောက်ဖက်ကိုရင်းလာပြီးတော့ဥရောပသမဂ္ဂကိုဝင်မလို့လို့နေတို့မလို့အဲ့လိုပြည်စံမျိုးဖြစ်လာတဲ့အကြောင်းစပြီးတော့ယူကရိန်းကိုအဲ့လိုမဖြစ်အောင်ရုရှားဘက်ကဟန်တားခြင်းနဲ့သဘောနဲ့ဆက်လာရလို့သုံးသပ်ကြတာဖြစ်ပါတယ်ဆိုတော့ဒါဟာဆက်တော့ဆက်ဆက်နေပေါ့လေအဲ့ဒီခုဟာ
တကယ်လို့များပေါ့နော်2024 American ရွေးကောက်ပွဲမှာ Donald Trump ကတကြောပြန်အနိုင်ရခဲ့မယ်ဆိုရင်ဒီယူကရိန်းပေါ်မှာ American ရဲ့သဘောထားမူဝါဒတွေကပြောင်းသွားနိုင်မှာလ
ားအာ Donald Trump ကဘာပြောလဲဆိုတော့24နိုင်အတွင်းမှာဒီလိုရပ်လိုက်မယ်ပြောရတော့ဟုတ်နေပါပဲဒါပေမဲ့နိုင်ငံရေးမှာရွေးကောက်ပွဲမတိုင်ခင်ပေးတဲ့ကတိပေါ့လေအဲ့ဒါဟာအဲ election promise နဲ့တကယ်လက်တွေ့အနာရှိလာတဲ့အခါလိုရတယ်နော်ကွာတက်ပါတယ်အများထပ်တူမကြပါဘူးဒါပေမဲ့ Donald Trump ကတော့တနည်းနဲ့သူကစူးစမ်းမှာသူကရုရှားနဲ့ Putin နဲ့ပေါ့လေရုရှားနဲ့ဆိုရတယ်သူကတင်းတင်းတင်းတင်းလည်းဆက်ဆက်မှုလူလာကြတဲ့လူဖြစ်တယ်ဆိုတော့အဲ့လိုလည်းဖြစ်ကောင်းဖြစ်နေမှာသူကတော့အဲ့လိုပြောနေတာပဲတချို့ကတော့အဲ့လိုမဖြစ်နိုင်ဘူးလို့ပြောကြတယ်တချို့ကတော့ဘယ်လိုသုံးသပ်လဲဆိုတော့ဒီ Ukraine ဘုဂျုတ်ကြီးတယောက်သုံးသပ်တာကျွန်တော်ကြားလိုက်တယ် Donald Trump အနာရရမယ်ဆိုလို့သိကြလိုက်ရင်ရုရှားကပို့ပြီးတော့စီးရီးကိုအစိမ့်မြင့်ပြီးတော့နယ်မြေပို့သိမ့်မယ်။မ တကယ်လို့စဉ်းစားဖြစ်မယ်ဆိုရင်သူကအပေါ်စီးရနေမှာပေါ့လေဒေါ်နယ်ထရန့်ကရကြတော့ဆိုရင်သူကအပေါ်စီးရနေပြီးတော့စဉ်းစားနိုင်တဲ့အနေအထားဖြစ်အောင်လုပ်နိုင်မယ်ဆိုပြီးတော့ပြောနေရပါတယ်ဆိုတော့တကယ်ဖြစ်လာမယ်မဖြစ်လာမယ်တော့မပြောနိုင်သေးဘူးဒါပေမဲ့ဒေါ်နယ်ထရန့်ကတော့ဒီစစ်ပွဲကိုကန့်ကွက်နေတာဖြစ်တယ်ဒီ issue ဒီဘယ်လိုရွေးကောက်ပွဲအတွက်အဓိက issue တစ်ခုလည်းဖြစ်လာနိုင်တယ် American ပြည်သူတွေရဲ့ taxpayers money ပေါ့အခွန်တောင်းပြည်သူတွေရဲ့ပတ်စံနဲ့ထပ်ပတ်နေရတာဟုတ်ယူကရိန်းကိုထပ်ပတ်နေဆိုတာအဲ့ဒါကိုတချို့လူတွေကလည်းမပေးသင့်ဘူးဘာညာအဲ့လိုမျိုးထင်တဲ့သဘောရှိတယ်ဆိုတော့နောက်ဒေါ်နယ်ထရမ့်ကတော့ yes သူတက်လာမယ် and let's make the american great again ဆိုရမယ်ကပြောပြီးတော့ကမ္ဘာမှာအင်အားကြီးဆုံး great နိုင်ငံဖြစ်မယ်ဆိုပြီးတော့သူကကြွေးကြော်နေတယ်ဆိုတော့ပြောင်းလဲသွားနိုင်ပါတယ်အချိန်တွေကတော့ဆိုတော့အဲ့ဒီဟာစစ်ပွဲရစေဘူးတဲ့သူကလူကောင်ကျူးစားတူးစားပါနေမယ်ဒါပေမဲ့အဆုံးနိုင်ငံကဘယ်ဘက်ကအပေါ်စီးရသွားမလဲဆိုတာကတော့သိစနာစရာပါပဲရုရှားဘက်ကအပေါ်စီးနဲ့ဆုံးဖြတ်နိုင်နေမယ်သဘောဖြစ်ပါလိမ့်မယ်အဲ့
တော့ဒီပြောင်းလဲသွားနိုင်တယ်ဆိုတာရှေ့မတူနောက်မဆုတ်အခြေအနေတွေကနေဟိုရုတ်တရက်ပြောင်းလဲသွားတဲ့အနေအထားဖြစ်နိုင်တာပါလားအဲ့လိုဖြစ်ဖို့ဆိုရင်ဘလို့အချက်တွေပေါ်မှာမူတည်ပါလဲ
ဒီဟာကိုစဉ်းစားကြဖို့ကတော့ကမ္ဘာကောင်းဆောင်တွေကပြောနေတာပဲပုံမှန်မင်းကြီးကဒီနေ့လားမနေ့လားပြောသေးမလားဒီဟာကိုညင်းညမ်းသောဖြစ်ရှင်းပါပြဿနာတွေပဲအများအားပြောနေကြတယ်ပြောတာဒါပေမဲ့ညင်းညမ်းသောဖြစ်ရှင်းတဲ့နေရာမှာဒန်းတူအခြေအနေနဲ့ဖြစ်ရှင်းနိုင်မလားဒီဟာကိုညီဖိုးကတော့စိတ်ခက်ခဲပါလိမ့်မယ်ဆိုတော့တကယ်လို့ဒေါ်နယ်ထရမ့်တက်လာပြီးတော့ပူတင်နဲ့သူတို့အပေးလုပ်ပြီးတော့ရလိုက်တယ်ဆိုသည့်တိုင်အောင်ဒီပဋိပက္ခညင်းတော့မှမဟုတ်ဘူးဒါအများအားဆက်လက်ပြီးတော့မချေနှက်မှုတွေကတော့ရှိနေကြမှာကြမှာပဋိပက္ခရှိကြမယ်နောက်တချို့ကလည်းသုံးစားကြတယ်ဒီအမေရိကန်ကဘာမှမလုပ်ဖဲနဲ့အရှော့ပေးပြီးတော့အသာပေးလိုက်ရတဲ့သဘောဖြစ်တယ်ရုရှားကိုအသာပေးပြီးတော့ဆုံးဖြတ်လိုက်စီတဲ့သဘောဖြစ်တယ်ဆိုရင်လည်းတရုတ်ကလည်းစကန်ထလာလိမ့်မယ်တဲ့သူကတိုင်ဝမ်အစီဘက်မှာပါလေဒီကိစ္စနဲ့ပတ်သက်ပြီးတော့သူကလည်းပို့ပြီးတော့ရောင်းတက်လာမှာပေါ့လေသူကလည်းထင်ရလုပ်လာလိမ့်မယ်ဆိုတော့ပြောနေကြတာရှိပါတယ်ဒါပေမဲ့တပိုင်းဆိုတော့ကျူတင်ပြီးခမန်ဘုတ်ခက်ပါတယ်နာဂတ်ဆိုတာမြင်ရခဲ့တယ်အတိတ်ကကျွန်တော်မြင်ရတာအတိတ်ကနောက်မှရှိရဆိုရင်ပဲအတိတ်ကိုကျွန်တော်မြင်ရတယ်အနာဂတ်ကိုကျွန်တော်မမြင်နိုင်ပါဘူ
းဟုတ်ကဲ့ပါအခုလို့ဆွေးနွေးပြတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စင်သာရှင်
ရပါတယ်ညီစီ